အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးအတွက်တပိတ်မောင်းနေတဲ့ကျောင်းသားတွေချီတက်လာတဲ့လက်ပံမျိုးအနီးမှာကျောင်းသားတပိတ်စစ်ကြောင်းကိုထောင်နဲ့ချီတဲ့အာဏာပိုင်တွေကပိတ်ဆို့ဟန်တာထားပါတယ်ဒီအတွက်ကျောင်းသားတွေကလက်ပံမျိုးနဲ့နှမိုင်အကွာတားဆုံဆိုတဲ့နေရာမှာပဲအစာငတ်ခံထိုင်တပိတ်ဆက်လုပ်နေပါတယ်အာဏာပိုင်တွေဘက်ကလည်းကျောင်းသားတွေကို6နာရီအတွင်းလူစုခွဲပေးဖို့တောင်းဆိုထားတာပါအကြောင်းဆုံးကတော့ထိုင်းချေဆိုင် VOA သတင်းထောင်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
လက်ပံမျိုးမှာရှိတဲ့အောင်မြင်ဗိမ္မာန်ဘုံကြီးကျောင်းဝင်းကိုကျောင်းသားတွေချစ်တက်မှုမလုပ်နိုင်အောင်အာဏာပိုင်တွေကမနေ့ကပိတ်ဆို့ထားပေမဲ့မလ3ရက်နေ့မှာတော့ကျောင်းသားတွေဟာခရီးရှည်ချစ်တက်ဖို့အတွက်လက်ပံမျိုးကနေစတင်ထွက်ခွာခဲ့တာပါဒီနေ့မှာတော့တာဆုံဆိုတဲ့နေရာမှာရဲရန်အလုံးရင်းနဲ့ပိတ်ဆို့တားဆီးထားပါတယ်နေ့လယ်ပိုင်းမှာတော့ကျောင်းသူတို့ဦးရိုက်နှက်ခံရတာကြောင့်နှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ပါတယ်ရဲတွေဘက်ကတော့ကျောင်းသားတွေ6နာရီအတွင်းလူစုခွဲပေးဖို့အတွက်အတန်ချက်ဆက်တင်နေပြင်ညာနေပါတယ်။ကျောင်းသားတွေကိုကူညီဖို့အတွက်လက်ပံပီသူတို့ရောက်ရှိလာတဲ့အချိန်မှာတော့ကျောင်းသားနဲ့ပီသူကိုရဲတွေကအဆင့်ဆင့်ဝိုင်းဝန်းပိတ်ဆို့ထားတဲ့အတွက်ရောက်တဲ့နေရာမှာပဲထိုင်ချပြီးကျောင်းသားနဲ့တန်ဃာတွေဟာအစာငတ်ခံထိုင်တဲ့ဘိတ်ဆင်နွှဲနေတယ်ဆိုပြီးတပိတ်ကောင်းဆောင်ကိုတီဟဝင်းတင်ကဆိုပါတယ်
ကိုကျွန်တော်ကထွက်လာပြီတော့စိုင်းလိုက်ပြီစိုင်းလိုက်တော့ကျွန်တော်တို့ကနောက်ပါနေပိတ်တယ်ပြီးတော့ရှေ့ကနေပိတ်တယ်ပေါ့နော်ရင်းရတော့တော်တော်များတယ်ဒါဆိုထောင်ကျော်ရတဲ့ဒီကြားမှာကြည့်လူတွေပါကြားရတာညံ့နေကျွန်တော်တို့အခုကြားမှာကြည့်လူကလုံးဝမဝင်ရအောင်အဲ့လိုနေပိုင်နေပြီးတော့ရှေ့ကကာထားတယ်ရှေ့ကကျွန်တော်တို့လုံးဝကာထားတယ်ကိုကျွန်တော်တို့ရဲ့အကြောင်းလူတွေကကာပေးတာကြတယ်ကရှေ့မှာရဲမေတွေထားလို့ပေါ့နော်အဲ့လိုကာထားတဲ့အနေအထားမျိုးမှာရဲမေရဲ့ပုံကညာဘက်ဆက်လူတွေကနေပြီးတော့အမိတ်ပေးပြီးတော့ရဲမေကျွန်တော်တို့တောင်းမှုတယောက်ကိုသုံးရဝင်ရိုက်တယ်ဗျလုံးဝဝင်ရလို့အခုရုံးဆန်တက်ဖြစ်သွားတယ်အခုကျွန်တော်တို့ရဲ့အနေနဲ့ပြန်ပြီးတော့ဖိနှိမ်လာတယ်ဗျဝင်ရတဲ့လူတွေကလည်းကျွန်တော်တို့ဖိတ်ထားတဲ့ရဲတွေနောက်ကနေသူတို့ကနေပြီးတော့ထောက်ဝိုင်းတယ်ထောက်ဝိုင်းတော့သူတို့နောက်ကလုံနေကားတွေထိုက်ရောက်လာပြီးတော့ထောက်ဝိုင်းလာတယ်အခုကဟိုသဖိနှိမ်နေကျွန်တော်တို့အဝိုင်းခံတာလို့ဖြစ်နေတယ်ဟုတ်ကျွန်တော်တို့ထိုင်ပြီးတော့ဒီလိုတော့ဆိုင်တပိတ်လုပ်တယ်ဆိုင်တပိတ်လုပ်ပြီးတော့ဆံမာတော်ပြာတော်တွေကလည်းမိသားရက်ခံတယ်ဒီလိုဆိုလမ်းတော့ခွေးခွေးကိုမိသားရက်ခံတာကိုသူတို့အနေနဲ့ကဆံမာတော်ကြီးမိသားရက်ခံပြီးတော့စကားပြောနေတဲ့အနေအထားဆိုတောင်းပေါက်ခြင်းနဲ့ပူညာအောင်လုပ်တယ်ပူညာအောင်လုပ်တော့ဆရာတော်တန်တော်တွေကလည်းမိသားဖက်ရက်ခံတယ်ပေါ့နော်တောင်းပေါက်ပြေကိုပြင်ပေးပါလို့ပြောတယ်သူတို့လက်မခံအောင်တန်းနဲ့ဆရာတော်တန်တော်တွေကပညာချက်ထုတ်တယ်ပညာချက်ထုတ်ပြီးတော့သူတို့အနေနဲ့ဆောင်ရွက်ခံဆန္ဒပြမယ်ဆိုတော့ပညာချက်ထုတ်ပြီးတဲ့ဒီလမ်းအောင်မဖွင့်လို့ရှင်ပေါ့နော်ကျွန်တော်အနေနဲ့လည်းဆရာတော်တန်တော်တွေကကျွန်တော်တို့ကူညီရဖြစ်တဲ့တော့ကျွန်တော်ကျောင်းသားတွေအကုန်လုံးကလည်းဒီဟန်ကစိုက်ဝင်မှုတော့ကိုပညာချက်ထုတ်လိုက်ကြရတာ
အခုလိုမျိုးရဲရင်အလုံးအင်းနဲ့ကျောင်းသားတွေကိုပိတ်ဆို့တားဆီးထားတဲ့အပေါ်မှာလက်ပံမျိုးကပြည်သူတွေကလည်းဝေဖန်ပြောဆိုနေကြသလိုမြေပေါ်ပေါ်မှာအစာငတ်ခံဆန္ဒပြနေတဲ့ကျောင်းသားတွေကိုတောက်ရည်တွေလာတတ်ရင်အားပေးကူညီနေပါတယ်မနေ့ကတော့ကျောင်းသားတွေကသူတို့သဘောထားထုတ်ပြန်ရမှာတရားဝရီ30မျိုးအထိချီတက်ပြီးရန်ကုန်ကိုကားတွေနဲ့ထွက်ခွာမယ်ဆိုတာကိုခွင့်ပြုဖို့တောင်းဆိုထားတာပါရန်ကုန်ကိုရောက်မှသာတပိတ်ရနာပြီးလွှတ်တော်ရဲ့အခြေအနေကိုစောင့်ကြည့်မယ်ဆိုပြီးကျောင်းသားတွေကဆိုပါတယ်သူတို့တောင်းဆိုချက်အချက်၈ချက်ကိုဘကိုးတိုင်းနယ်လုံဝင်ကြီးကအကြောင်းပြန်ကြားခြင်းမရှိသေးတဲ့အပေါ်မှာမူလရည်မှန်းချက်အတိုင်းကျောင်းသားတွေကချီတက်ဆန္ဒပြတဲ့အတွက်အခုလိုမျိုးပိတ်ဆို့ဟန်တားမှုတွေဖြစ်လာရပါတယ်ဘကတာဥက္ကဋ္ဌကျောင်းသားကောင်းဆောင်ကိုကျော်ကိုကတော့အာဏာပိုင်တွေဘက်ကကျောင်းသားတွေကိုအကြမ်းဖက်ဖို့ကြိုးစားနေတယ်ဆိုပြီးပြောဆိုနေပါတယ်
။ကျွန်တော်ကအကြမ်းမဖက်ပါဘူးလို့ပြောပေမယ့်ကျွန်တော်လက်ခံယုံကြည်ဖို့ကခက်ခဲတယ်။အကြမ်းဖက်ဖို့ပဲပြင်ဆင်နေရလို့ပဲကျွန်တော်ယူဆတယ်။ဒါကြောင့်ကျွန်တော်ချိုးတင်ပြင်ဆင်ကြရှိရလို့ပြင်ဆင်နေပါတယ
်။အခုလိုမျိုးကျောင်းသားတွေကိုအာဏာပိုင်တွေကပိတ်ဆို့ထားတဲ့အတွက်နေမျိုးအသီးသီးကကျောင်းသားတချို့ဟာပင်မတပိတ်နဲ့ပူပေါင်းမှုအတွက်လက်ပံမျိုးကိုထွက်ခွာလာနေကြသူတွေလည်းရှိပါတယ်။ညနေပိုင်းမှာတော့ရန်ကုန်မန္တလေးမြင်းညံမုံရွာပေါင်းတဲ့ပြည်ကလေးစကိုင်းမြို့တွေမှာဒီမိုကရေစီပညာရေးဘက်ကတပင်မတပိတ်စစ်ကြောင်းကိုထောက်ခံတဲ့အနေနဲ့ကျောင်းသားတွေကိုအကြမ်းမဖက်ဖို့အတွက်ဆန္ဒပြပွဲတွေကိုနေရာအနှံ့မှာလုပ်ကြပါတယ်။ဒီအတွက်မြို့တွေအသီးသီးမှာလည်းရဲတွေရဲ့တားဆီးမှုတွေရှိနေပါတယ်။ကျောင်းသားတွေကိုဝန်းရံနေတဲ့တန်ဃာတော်တွေလူမှုအဖွဲ့အစည်းတွေနဲ့သတင်းသမားတွေလည်းကျောင်းသားတွေပိတ်ဆို့ခံထားရတဲ့နေရာမှာပဲရှိနေကြပြီးညနေပိုင်းမှာတော့ကျောင်းသားတပိတ်ကိုဥဆောင်နေသူတွေနဲ့နယ်လုံဝင်ကြီးထပ်မံဆွေးနွေးကြပေမဲ့ပိတ်ဆို့တားဆီးထားတဲ့အခြေအနေတွေကတော့ဒီအတိုင်းပဲရှိနေပါသေးတယ်ရှင်
။မအေးအေးမှတင်ပြခဲ့သလိုပဲကျောင်းသားတွေနဲ့ရဲတပ်ဖွဲ့အကြားတင်းမာမှုတွေဖြစ်နေတဲ့အချိန်မှာပဲကျောင်းသားကောင်းဆောင်အချို့နဲ့ဘကိုတိုင်းလုံခြုံရေးဝန်ကြီးတို့ဒီကနေ့ညနေပိုင်းမှာဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းတိတိကျကျအဖြေတစ်ခုတော့ခုချိန်ထိထွက်မလာသေးပါဘူးရှင်။